ကရွေးချက်တင်မြှောက်လိုက်တဲ့ NND ဆိုရအနေနဲ့2019ခုနှစ်အတွင်းတိုင်းသားပြည်သူတွေပေါ်မှာတာဝန်ပြက်ကွက်မြက်ွယ်ပြုမှုတွေကိုတင်ကန်းစာယူပြီးတော့လာမယ့်2020မှာအထူးသဖြင့်တိုင်းရင်းသားတွေရဲ့ယုံကြည်မှုကိုပြန်တည်ဆောက်နိုင်မယ်ဆိုရင်နိုင်ငံအနာဂတ်အတွက်အလားအလာကောင်းနေရနိုင်မယ်လို့ပြည်ရင်းငြိမ်းချမ်းရေးလှုပ်ရှားနေတဲ့တိုင်းရင်းသားလူငယ်တချို့ကမျှော်လင့်ပါတယ်။မကြခင်ရက်ပိုင်းမှာပဲ2019နှစ်ကုန်လို့2020နှစ်တက်ကူးချိန်ရောက်တော့မှဖြစ်ပေမဲ့လို့မြန်မာနိုင်ငံရဲ့ပြည်ရင်းငြိမ်းချမ်းရေးအလားအလာစစ်မီးငြိမ်းရေးငြိမ်းချမ်းရေးမျှော်လင့်ချက်ကတော့မှေးမိန်နေစေပဲလို့တိုင်းရင်းသားလူငယ်တွေကပြောပါတယ်။2019ခုနှစ်အတွင်းမြန်မာနိုင်ငံမှာအစိုးရပေါ်တုံ့သက်ချက်ပြည်ရင်းငြိမ်းချမ်းရေးကြိုးပမ်းမှုတွေဟာဘလောက်ခီးပောက်ခဲ့ပါသလဲ။လာမယ့်2020နှစ်တက်မှာမြန်မာပြည်ကြီးငြိမ်းချမ်းနိုင်မှုရှေ့ဆက်ဖို့ဘာတွေလုပ်ဖို့လိုနေသလဲဆိုတာတွေကိုတိုင်းရင်းသားလူငယ်တချို့ရဲ့တုံ့သက်ချက်အမြင်တွေကိုစုစည်းတင်ပြထားတာနားဆင်ပါရှင်။2019နှစ်စံပိုင်းကလေးကနေစလို့မြန်မာနိုင်ငံတဝန်းအထူးသဖြင့်ရခိုင်ရှမ်းမြောက်နယ်ကချင်ပြည်နယ်ချင်းပြည်နယ်စတဲ့တိုင်းရင်းသားဒေသတွေမှာရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအပါအဝင်မြောက်ပိုင်းမဟာမိတ်အဖွဲ့တွေအပြည့်အဝလက်မှတ်မထိုးထားရသေးတဲ့တိုင်းရင်းသားလက်နက်ကိုင်တပ်တွေနဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေကအပြင်းထန်ဖြစ်ပွားနေသေးပါဒီလိုမျိုးတင်းမာနေစေစီးပရိပခါတွေရောပါစေရေးပြည်ရင်းစစ်မီးငြိမ်းရေးနဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့အစိုးရတပ်မတော်တို့ကြားတိုင်းငံလုံးတိုင်းတာနဲ့အပြစ်ခတ်ရဲစေရေးကြိုးပမ်းမှုတွေကတော့ယုံကြည်မှုတည်ဆောက်နိုင်ခြင်းမရှိဘဲစိန်ခေါ်မှုတွေရှိနေစေမှုငြိမ်းချမ်းရေးဆွေးနွေးပွဲတွေရပ်တန့်နေခဲ့ရတာပါဒီလိုမျိုး2019ခုနှစ်အတွင်းမှာကြုံခဲ့ရတဲ့တိုင်းပြည်အတွင်းနိုင်ငံရေးစိန်ခေါ်မှုတွေစီးရေးပဋိပက္ခတွေစီးပွားရေးအကျပ်အတည်းတွေစတဲ့လူလူကြုံနေရတဲ့အခက်အခဲတွေကိုသင်ခါစာယူပြီး2020မှာတိုင်းရင်းသားပြည်သူလူထုရဲ့ယုံကြည်မှုကိုပြန်လည်တည်ဆောက်ပါလို့တိုင်းရင်းသားလူငယ်တချို့ကတိုက်တွန်းပါတယ်။2019ခုနှစ်အတွင်းကယင်ပြည်လူထုကယင်ပြည်လူငယ်တွေကြားပြည်내အစိုးရနဲ့အတိုက်အခံတွေများစွာဖြစ်ခဲ့ရတဲ့ကြားပြည်တွေကကယင်ပြည်တောင်သူလယ်သမားဥက္ကဋ္ဌခူးသူတွေကတော့လူထုပေါ်မျက်ကွယ်ပြုမှုတွေပေါ်မှာသင်ခါစာယူပေးပါလို့ဆိုပါတယ်။
ဆိုလည်းတော့ဖက်ကောဖြစ်ဖြစ်ခဲ့တဲ့နိုင်ငံရဲ့ဖြစ်ဖြစ်ရောဒီလူမှုရဲ့ဖြစ်ဖြစ်ရောနိုင်ငံကလည်းတရားစွဲဆိုလာတဲ့ပုံမှန်များဖြစ်ခဲ့တဲ့အတ္တဟာတွေကိုသူတို့ကဒီစင်ထပ်ဆက်ကောဖြစ်စီကိုကျွန်တော်ကြည့်တော့ဟိုနိုင်ငံရဲ့အရမှလည်းအန်ဒီအစိုးရအနေနဲ့လည်းဒီလူထုအပေါ်တဝူဖြစ်ခဲ့တာလည်းအများကြီးတွေ့ရတယ်ဒီဟာတွေကိုတိကျစွာယူပြီးတော့ဒီလူထုတွေကမျက်နှာမူပြီးတော့တဘူထားမယ်ဒီမှာပြင်းလေးစားကြမယ်တိုက်တာလည်းကြည့်ဒီမှုလေးစားကြမယ်ဒီတော့ချစ်ချစ်ပြလာနားလည်မှုတွေပြလာယုံကြည်မှုတွေလေးစားမှုတွေရှိလိုက်တော့ကျွန်တော်ညီချင်ရလုံးဝမလဲအများပြအထောက်အကူပြုလာမယ်လို့ကျွန်တော်ညွန်နေတယ်ပေါ့လေ
ကချင်စီမီငြင်းရင်းနဲ့စစ်ပြေးဒုက္ခတွေတွေအေးလှုပ်ရှားခဲ့တဲ့ကချင်တမျိုးသားလုံးဆိုင်ရာလူငယ်တပ်မကရဲ့ဥက္ကဋ္ဌဖြစ်သူလောင်ဆောင်ကတော့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့အစိုးရတပ်မတော်တို့ကြားနိုင်ငံရေးစကားဝိုင်းတွေဆွေးနွေးနိုင်မယ်။ယုံကြည်မှုတည်ဆောက်နိုင်မယ်ဆိုရင်တော့2020အတွက်ငြိမ်းချမ်းရေးအလားအလာကောင်းနိုင်ပါတယ်လို့မျှော်လင့်ပါတယ်
။2015ဖြစ်သူရွေးကောက်ပွဲမှာဒီလိုလူထုတွေကတော့အင်မတန်မှယုံကြည်မှုအပြည့်နဲ့ပေါ့နော်။အခြေခံလူခွင့်ရေးဖြစ်တဲ့လွတ်လပ်စွာထုတ်ပေါ်ပြောဆိုမှုတွေဒေတာမှာမှန်တကယ်ဖြစ်တဲ့ရင်ဆိုင်နေရတဲ့အခြေအနေမှန်တယ်ကိုနိုင်ငံတော်အစိုးရကောင်းဆောင်တွေအားလုံးစီးပွားအတွက်တင်ပြခဲ့တဲ့အရာတွေထဲမှာအမှန်တကယ်နိုင်ငံတော်အစိုးရအနေနဲ့ကတော့ဒီကျွန်တော်တို့2019ခုနှစ်မှာကအမှန်တကယ်ဆောင်ရွက်နိုင်တဲ့တောင်းတောင်းခမှုအပြည့်ရှိကြတာကျွန်တော်အင်တာမအမြဲတမ်းဟာကျွန်တော်သိရတာပေါ့။ဒါဆိုလည်းရှင်ကျွန်တော်ဒီ2019မှာနိုင်ငံတော်အစိုးရကနေတရားဆွေးဆွေးပြီးမှဒီလိုမျိုးလွတ်လပ်စွာထုတ်ပေါ်ပြောဆိုမှုတွေကိုအရေးယူနေကွတဲ့တကံရှိနေတာကတော့ဒီနေ့အချိန်ကြီးဖြစ်နေတာပေါ့နော်အဲ့ဒါတခုပေါ့ဒေတာခံတွေရဲ့ထုတ်ပေါ်ပြောဆိုမှုတွေကိုမိကွအရေးယူတဲ့ဟာတွေကထောင်ချတဲ့ဟာတွေကအင်မတန်မှဆိုးဝါးတဲ့လုံရက်လို့ကျွန်တော်တို့ကဒီ NLD အစိုးရဒီမြန်မာဒီမိုကရေစီဆွဲချုပ်ဥဆောင်တဲ့မျိုးဒီငြိမ်းချမ်းရေးဆုရှင်တဲ့စန်းစုကြည်တိုင်းဥဆောင်တဲ့အစိုးရလက်ထက်မှာဒီလိုမျိုးတွေဖြစ်သွားဖြစ်ခဲ့တဲ့အတွက်ကြောင့်ကျွန်တော်တို့ကအင်မတန်မှဝမ်းမြေနေတာပေါ့နော်ဒါကြောင့်မို့ဒီလွတ်လပ်စွာထုတ်ပေါ်ပြောဆိုရေးတာထုတ်ွယ်အဲလုံရှားပြီပေါ့နော်ဆိုတော့ဒီလိုမျိုးငင်းချမ်းစွာလုံဆောင်မှုတွေကိုနိုင်ငံတော်အစိုးရကမြစ်ကွမှုတွေကျွန်တော်ကလုံဆောင်ဖို့အတွက်လည်းကျွန်တော်ကဒါမျှော်လင့်ပါတယ်လို့
တိုက်ပွဲတွေပြင်းထန်နေစေဖြစ်ပြီးစစ်ရေးပဋိပက္ခတွေအတော်လေးကိုတင်းမာနေတဲ့ရခိုင်ပြည်နယ်ပါဝင်တိုင်းရင်းဒေသကစစ်မီးတွေငြိမ်းဖို့နောက်နှစ်တစ်ကူတိုင်းပြည်ရဲ့အနာဂတ်အတွက်အစိုးရဘက်ကလည်းအားနည်းချက်အားသာတဲ့ချက်တွေကိုပြန်ပြီးတော့သုံးသပ်တင်တယ်။နိုင်ငံတကာဘက်ကလည်းအပြည့်သဘောဆောင်တဲ့ချင်းကပ်မှုတွေနဲ့ပံ့ပိုးတင်တယ်လို့သုံးသပ်သူကတော့ကချင်တိုင်းရင်းသားမျိုးနွယ်များအစည်းအဝေး IEC ကအတွေ့အမှုကိုစစ်ဆေးထုတ်ဖြစ်ပါတယ်။
ဒီ2010မှာတက်လာတဲ့ဦးတည်စင်အစိုးရနဲ့ထဲမှာကလေးကပေါ့နော်ဒီမြင်းချင်းဖွဲ့ဆောင်မှုတွေကိုသူတို့ပုံစံအပြင်တမျိုးနဲ့ကျူးစက်ပေါ်ဆောင်တာကိုတွေ့ရတယ်အများကြီးတဲ့ညွန်နေကြတယ်ပေါ့လေနော်အဲဒါပေမဲ့ကောက်တော့လာလာနဲ့အစားပြုလာခဲ့တဲ့မြင်းချင်းက2015နောက်ပိုင်း NLD အစိုးရနောက်ပိုင်းတက်လာတဲ့နောက်ပိုင်းမှာကျတော့ဒီညွန်လင်းထားသူတို့ဖြစ်မလာပြင်းနဲ့ပြန်ပြီးတော့မှ
ငုံဆင်းတော့တို့ဖြစ်တာပေါ့လေနော်ဆိုတော့ဒီနေရာမှာကျွန်တော်တို့တော်တတိပြိနာကတော့ဒီမငယ်အများမယုံတမ်းမှုတွေကိုလည်းတွေ့တယ်ပေါ့နော်ကျွန်တော်တို့ရင်းချေပေါ်ဆောင်နေတဲ့အနေထားမှာအမကြီးနေချက်တွေရှိနေသေးတယ်အဲဆိုတော့တိုင်းသားရေးเออยูซ่าเนี่ยกุ้ยตี้တွေကအရင်ကိုမျှဆေးတဲ့ခါကျတော့ဒီအကျိုးဆက်တွေဒီစင်စားချက်တွေကဟောရှိနေကြတုံးပဲဆိုတော့ဒီအမဲလက္ခဏာတွေပေါ့ဗျာဒီဒီလိုအချင်းအကျဲတွေကိုဟောဆောင်ကျင်းနိုင်မယ်ကောက်ဆောင်ပိုင်းတွေလိုလာမယ်ကျွန်တော်တို့အဲနောက်ပြီးတော့ဒီနေရာမှာတင်းမလို့ရဲ့အခင်းကဏ္ဍကိုလေပြောရှင်တာပေါ့လေနော်ဒီဖြစ်ဖြစ်ရှင်နဲ့အကုန်လုံးဖြစ်ဖြစ်ရှင်နဲ့ပုံစံမျိုးကိုဘယ်လိုပေါ်ဆောင်ကြမလဲဆိုတော့အဲရှင်းကဲပုံမျိုးနဲ့တော်ရမယ်လို့ထင်ပါတယ်ပေါ့နော်ကျွန်တော်တို့ကတော့ဒီအင်အားကြီးပြီးတော့မှအင်အားကြီးတဲ့အလျောက်မို့တော့ပို့ပြီးတော့မှအာဒီလိုပဲခွင့်အနာကိုယူထားမယ်ဆိုတော့စဉ်းစားချက်ကိုဖြေလျှော့ပြီးတော့မှအာဒီတိုင်းတာတွေစကားလေးပဲကိုယ်တွေဖြစ်နေအနေထားအပေါ်မှာဆွေးရှိသိခင်ပြီးတော့ဒီစဉ်းစားနိုင်ဖို့တော့လိုတာပေါ့လေနော
်တခြားကရပိုင်းမှာပဲ2019နှစ်ကုန်လုံး2020နှစ်တစ်ကူးချိန်ရောက်တော့မှဖြစ်ပေမဲ့လို့မြန်မာနိုင်ငံရဲ့ပြည်တွင်းငြိမ်းချမ်းရေးအလားအလာစစ်ပြီးငြိမ်းရေးနဲ့စစ်ပြေးဒုက္ခတွေဒီတနေ့တခြားများပြားလာနေတဲ့အတိုင်းပြည်အနာဂတ်ပေါ်မှာတိုင်းရင်းသားပြည်သူလူထုကရရမအေးဖြစ်နေပြီးလာမယ့်2020မှာတော့စစ်မှန်တဲ့ငြိမ်းချမ်းရေးတည်ဆောက်နိုင်မှုခိုင်မာတဲ့ယုံကြည်မှုတွေနဲ့နိုင်ငံရေးစကားဝိုင်းတွေဆွေးနွေးနိုင်ကြလိမ့်မယ်လို့ပြောလို့နေကြတာဖြစ်ပါတယ်ရှင်